တဘာဝပတ်ဝန်းကျင်နဲ့ဒေသခံတိုင်းရင်းသားတွေရဲ့အသက်အိုးအိမ်တွေကိုထိခိုက်ပျက်စီးစေတဲ့တန်လွင်ရေကာတာစီမံကိန်းတွေကိုလာမယ့်အစိုးရတဲ့လက်ထက်မှာရပ်ဆိုင်းပေးဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအဖွဲ့တခုကတောင်းဆိုလိုက်ပါတယ်။သူတို့စိုးရိမ်ချက်တွေကဘာတွေရှိနေပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ Mapkin View တွေကအကြောင်းစုံကိုပြောပြမှာပါ။
အရင်စစ်ဆိုရလက်ထက်ကတရုတ်နိုင်ငံရဲ့သဘောတူထားတဲ့ရေကာတာစီမံကိန်း29ခုထဲက18ခုကိုပြန်လည်အကောင့်ထည့်ဖော်ဖို့သမ္မတဦးသိန်းစိန်ဆိုရကပြီးခဲ့တဲ့လမှာပဲသဘောတူညီချက်လက်မှတ်ရေးထိုးခဲ့တာကြောင့်ဒီအပေါ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအဖွဲ့တွေကကန့်ကွက်နေကြတာပါလက်ရှိတန်လွင်ရေကာတာစီမံကိန်းတွေဟာတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့လူခွေချိုးဖောက်မှုတွေတိုင်းရင်းသားဒေသပြိပက္ခတွေနဲ့ဓာတ်ရိုက်ဆက်ဆက်မှုရှိနေတာကြောင့်အခုလိုကန့်ကွက်ရတာဖြစ်တယ်လို့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကမီယာချိုင်းကပြောပါတယ်
ဒီစီမံကိန်းကြီးကိုကျမတို့လုံးဝကိုကတ်ကွက်တယ်မတီးဆောက်ဘူးပေါ့နော်။ဘာဖြစ်လို့ဆိုတော့ကျမတို့သုံးသပ်ထားတဲ့ဥမာ peace process နဲ့လည်းဒီမှာဘလူးစစ်နယ်မှုတွေရှိလေ။ဒီငင်းထေးရေးဖြစ်စဉ်နဲ့မှဒီပဋိပက္ခတွေဖြစ်နေတဲ့ကြားမှာအဲ့ဒီစီမံကိန်းကိစ္စအကြောင်းလည်းအများကြီးဆက်နွယ်မှုရှိတယ်လို့ကျမတို့ဖော်ပြချင်ပါတယ်။ဥမာဒီတိုင်းရင်းသားဒေသမှာပေါ့နော်။တိုင်းရင်းသားဒေသမှာအခုဥမာရှမ်းပြည်နယ်တို့ဆိုရင်ဒီဒေသခံရဲ့အခွင့်အရေးကိုလို့ချိုးဖောက်နေလေ။အရမအစီမံကိန်းကိုပြပြဝဝအခေါင်ထဲမှာခေါ်ရသေးဘူး။မနေနေရှင်းနေတာတို့ပြီးတော့နာစစ်တပ်တို့ချဲ့တာတို့ဥမာလုံခြုံရေးရဆိုပြီးတော့ဥမာစီမံကိန်းအခေါင်ထဲခေါ်ဖို့ကဒီစစ်တပ်ကတို့ချဲ့တဲ့အဲ့ဒီစစ်တပ်တို့ချဲ့တဲ့ပုံမှာဒီဒေသခံတွေရဲ့အခွင့်အရေးကိုသူတို့ဘလို့ချိုးဖောက်နေလဲဆိုတာကျွန်တော်တို့ point out လုပ်ထားတဲ့အဲ့ဒီ statement ထဲမှာ
လက်ရှိရေကာတာစီမံကိန်းတွေကြောင့်မြန်မာနိုင်ငံမှာယာတီဥတုပြောင်းလဲမှုနဲ့တဘာဝဘေးအန္တရာယ်တွေကိုခံစားနေရပြီဖြစ်တယ်လို့နောက်ထပ်ဒီလိုစီမံကိန်းတွေသာဆက်ပြီးတော့အကောင့်ထည့်ဖော်မယ်ဆိုရင်တဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့ဘဝတွေကိုပုံမထိခိုက်စေမှာဖြစ်တယ်လို့မီယာချိုင်းကပြောပါတယ
်။ဥပမာဒီတဘာဝပတ်ဝန်းကျင်အပိုင်းမှာဆိုရင်နိုင်ငံကပညာရှင်တွေထောက်ပြထားတယ်လို့မျိုးဒီနိုင်ငံလင်ကျော်ပါတော့အဲ့ဒါတစ်ခုရယ်ပြီးတော့နောက်တစ်ခုကဒီစီမံကိန်းစဖို့ကအရမအောင်ဆုံးသူတို့ဒီနယ်မြေတွေရှင်းလင်းရမယ်ဥမာတိခုံမှုတို့အားလာတယ်တိခုံအောင်မှာတိခုံမှုအပေါ်မှာကျမတို့ဒီတောတောင်နေပြီးတော့တစ်ပင်နေဒီရှင်းလင်းရမယ်ဆိုတော့အဲ့ဒီဟာတဘာဝပတ်ဝန်းကျင်ကိုထိခိုက်ပြီးပေါ့နော်ကျမတို့ဟိုကမြင်လို့ရတယ်သိလို့ရတာပေါ့နော်အခုဓမ္မအောင်မှာဖြစ်နေဆိုတော့ဥမာရှားမှာဖြစ်နေပြီးဥမာကိရင်မှာဖြစ်နေပြီးပေါ့နော်အဲ့ဒီရှင်းနေပေါ့
တလူရေကာတာစီမံကိန်းတွေကြောင့်တလူမြစ်ကြောင်တခြားနေထိုင်နေကြတဲ့တိုင်းရင်းသားပြည်သူတွေအထူးသဖြင့်တလူမြစ်ပေါ်မှာတည်ဆောက်မဲ့ရှစ်တောင်အားရှမှာအကြီးမားဆုံးစီမံကိန်းဖြစ်လာမဲ့ရှမ်းပြည်နယ်မိုင်းတုံရေအားလျက်စစ်စီမံကိန်းဆိုရင်ကရင်နီရှမ်းမွန်စတဲ့တိုင်းရင်းသားဒေသတွေမှာနေထိုင်နေကြသူတွေရဲ့နေထိုင်မှုဘဝတွေကိုချိတ်ချောက်နေတယ်လို့တလူမြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကပြောပါတယ်။သဘာဝတပ်ဝင်ခြင်းနဲ့တိုင်းရင်းသားတွေရဲ့အသက်အိုးအိမ်တွေကိုထိခိုက်ပျက်စီးစေမဲ့တန်လွင်ရေကာတာစီမံကိန်းကိုလူလူလိုလာတဲ့ဆွေရတက်လက်ထက်မှာတော့ရက်ဆိုင်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမိယာချိုင်းကပြောပါတယ်
။ကျမတို့ဒီအထက်ကမနော်အဆွေရတက်ဆိုကျမတို့မဲအနာအများဆုံးဟာအနိုင်ရသွားတဲ့ပါတီဒီက NLD ပေါ့နော်။သူတို့ဒီဒီလူလူတို့ကိုဘယ်လိုမှဂရိကဝတ်တွေရှိတယ်။အကယ်၍ဒီဒီလူလူတို့မကြိုက်တဲ့စီပဲစီမံကိန်းဆိုသူတို့ကမလောက်ဘူးပေါ့နော်သူတို့ဂရိကဖို့တွေရှိခဲ့တယ်ဥမာမြေဆုံတို့လိုမျိုးတန်လွင်တို့လိုမျိုးပေါ့နော်သူတို့ကဒီလူလူနဲ့အတူပါဝင်ပြီးတော့မှဒီဟာကိုဘယ်လိုဆက်လုပ်မလဲဆိုတာသူကအဲ့လိုမျိုးပြောထားတာရှိတယ်ကျမတို့ညွန်မှန်းထားတော့ဒီ NLD ဥမာဒီလူလူပါတီကိုခေါ်ပေါ့နော်ကျမတို့နဲ့အတူပူးပေါင်းပြီးတော့မှသူတို့ဟိုဆက်ပြီးတော့ဒီစီမံကိန်းမဖြစ်အောင်ပေါ့နော်သူတို့ပါဝင်လာမယ်လို့ကျမတို့အများကြီးညွှန်လင်းထားတာပေါ့ရှင်
ပြည်ခဲ့တဲ့2015ရွေးကောက်ပွဲအနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်း NLD ပါတီသားအစိုးရဖွဲ့နိုင်ရင်ငြိမ်းချမ်းရေးနဲ့မျိုးသားပြည်လဲသိမ့်မြတ်ရေးကိုအဓိကထားလှုပ်ဆောင်သွားမယ်ဆိုတာကိုမဲဆွယ်စည်းရုံးကြီးကဆလာကြီးပေးပြောဆိုလာခဲ့တာကြောင့်လဲသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကြားမှာမျှော်လင့်ချက်တွေပုံများနေတာဖြစ်ပါတယ်စစ်ဆိုရလက်ထက်ကတရုတ်နဲ့သဘောတူစာချုပ်ချုပ်ဆိုထားတဲ့မြေဆုံရေကာတာစီမံကိန်းဆိုရင်လဲလူလူရဲ့စန့်ကျင်ကောက်ကွက်မှုတွေအကြီးကျယ်ကြုံခဲ့ရပြီးတဲ့နောက်သမ္မတဦးသိန်းစိန်ဆိုရလက်ထက်မှာဆိုင်းငံ့ထားတာပါပြည်ကလေးကတရုတ်ကုမ္ပဏီတွေနဲ့သဘောတူညီချက်ရယူခဲ့တဲ့ရေကာတာစီမံကိန်း18ခုပြန်ဆောင်မယ့်ကိစ္စနဲ့ပတ်သက်လို့အသေးစိတ်ကိုအစိုးရကထုတ်ပြန်ထားခြင်းမရှိသေးတာကြောင့်ဒီစီမံကိန်း18ခုဟာဘယ်နေရာဘယ်ဒေသတွေမှာဆောက်လုပ်မယ့်စီမံကိန်းတွေဆိုတာကတော့တိတိကျကျမသိရသေးပါဘူး။ဒါပေမဲ့စီမံကိန်းအများစုဟာတာလွင်မြစ်ပေါ်မှာတည်ဆောက်ဖို့ရှိနေတယ်ဆိုတာကိုတော့သိထားရတယ်လို့မီယာချိုင်းကပြောပါတယ်ရှင်။